ယမ်ဘက်ပါလက်စတိုင်းဖွဲ့တွေဖြစ်ကြတဲ့ဖတ်တာနဲ့ဟာမတ်စ်တို့ပူးပေါင်းပြီးညီညွတ်တဲ့အစိုးရတရက်ဖွဲ့စည်းမဲ့အစီအစဉ်ကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးအစိုးရဖွဲ့ကငင်းကြဲစစ်ဆင်ညီနေမှုတွေကိုရပ်ဆိုင်ထားဖို့ဆုံးဖြတ်လိုက်ပါတယ်။ဂျာဇာရင်းတွေက6နိုင်ကြာဆွေးနွေးခဲ့ပြီးနောက်မှာလည်းပါလက်စတိုင်းတို့ရဲ့တစ်ဖက်သက်လုပ်ရဲ့အပေါ်တုံ့ပြန်ဆောင်ရွက်သွားမယ့်အကြောင်းအစ္စရေးကကြေညာချက်ထုတ်ပြန်ခဲ့တာပါ။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟုကလည်းဖတ်တာအုပ်စုရဲ့ကိုယ်စားလှယ်ဖြစ်တဲ့ပါလက်စတိုင်းသမ္မတမာမော့အဘတ်ဆာငင်းကြဲဆွေးနွေးပွဲတွေကိုထိခိုက်အောင်လုပ်နေတယ်ဆိုပြီးအစောပိုင်းမှာပဲပြစ်တင်ရှုတ်ချခဲ့ပါတယ်
။ Instead of moving into peace with Israel, he's moving into peace with Hamas. And he has to choose.Does he want peace with Hamas?
ဒီနေ့ညဉ့်ကျေးလိုရမယ့်အစားဟာမတ်နဲ့ညဉ့်ကျေးလုပ်နေတဲ့သူ့အနေနဲ့တစ်ဖက်ဖက်ကိုရွေးရလိမ့်မယ်။အစ်ဇွေးနဲ့ညဉ့်ကျေးလုပ်မလားဟာမတ်နဲ့လုပ်မလားတခုပဲရမယ်လို့အစ်ဇွေးဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ဟာမတ်အဖွဲ့ဟာလူသက်တဲ့ဂျမ်ဖက်အုပ်စုအစ်ဇွေးကိုဖျက်ဆီးလိုတဲ့အဖွဲ့တစ်ခုဖြစ်တယ်လို့လည်းပြောခဲ့တာပါ။ဟာမတ်ဝန်ကြီးချုပ်အစ်စမီဟန်နီယာကတော့ပါလက်စတိုင်းနဲ့ညီညွတ်မှာကိုမလိုလားတဲ့အစ်ဇွေးရဲ့တုံ့ပြန်မှုကိုမအံ့ဩဘူးလို့ပြောဆိုခဲ့ပါတယ်။အခုနောက်ဆုံးအခြေအနေကြောင့်အမေရိကန်ပြည်ထောင်စုကကျောင်းဝင်စစ်ဆက်ဖို့ကြိုးစားနေတဲ့ငင်းချင်းဆွေးနွေးမှုအလားအလာတွေလည်းမရေမရာဖြစ်ခဲ့ရပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကတော့ပါလက်စတိုင်းရဲ့ညင်ကြေညာချက်ပေါ်စိတ်ပြည့်မိတဲ့အကြောင်းနဲ့ငင်းချင်းလုပ်ငန်းစဉ်တွေကိုလည်းထိခိုက်စေတယ်လို့အပြစ်တင်ခဲ့တာပါ။